ပြောင်းသူလွတ်တော်ကသာဆုံးဖြတ်ပိုင်ခွင့်ရှိတဲ့ချင်းငွေရယူမဲ့ကိစ္စကိုနိုင်ငံတော်သမ္မတကတဆင့်လွတ်တော်ရဲ့အဆုံးဖြတ်ရယူခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်းငမိုးရိပ်ချောင်းပစွန်တော်ချောင်းဖွံ့ဖြိုးတိုးတက်ရေးနဲ့ငမိုးရိပ်ချောင်းနဲ့ရန်ကုန်မြို့မျက်နှာစာမြို့ပြဖွံ့ဖြိုးရေးရေချောင်းထိန်းသိမ်းရေးကြီးမြင့်နိုင်စေနဲ့ပစွန်တော်စေးအပြင်အဲ့ဒီစေးတွေကပန်းခြံတွေအဆင့်မြင့်နေရေးနဲ့ချက်ပဲစေးပြောင်းရွှေ့ရေးလုပ်ငန်းတွေကို AFD ကချင်းငွေနဲ့ဆောင်ရွက်မယ်လို့သိရပါတယ်။အဲ့ဒီချင်းငွေနဲ့ဆောင်ရွက်မဲ့ကိစ္စကိုအနန္တပါတီကိုယ်စားလှယ်6ဦးကကန့်ကွက်ခဲ့တဲ့အတွက်ပြည်ထောင်စုလွှတ်တော်နိုင်ငံဦးတီခွန်မြတ်ကပြန်လည်သုံးသပ်ဖို့ဆုံးဖြတ်ထားတာပါ။ပြည်ထောင်စုလွှတ်တော်နိုင်ငံရဲ့ဆုံးဖြတ်ချက်အတိုင်းသက်ဆိုင်ရာအဖွဲ့အစည်းတွေကနှစ်ကြိမ်တိုင်တိုင်တွေးဆပြီးဆွေးနွေးခဲ့ကြပေမဲ့ဒီကနေ့အထိပြည်ထောင်စုလွှတ်တော်ကိုအစီရင်ခံစာမတင်သွင်းနိုင်ခဲ့ပါဘူး။ဒါကြောင့်ဒီကနေ့မှာရန်ကုန်တိုင်းဒေသကြီးမျိုးတော်ဝင်ဒေါက်တာမောင်မောင်စိုးပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေဗမာနယ်ငွေကြေးကော်မတီနဲ့လွှတ်တော်မှဝင်ရောက်ဆွေးနွေးတဲ့ကိုယ်စားလှယ်6ဦးတို့ထပ်မံတွေးဆကြကြတာလို့သိရပါတယ်။သက်ဆိုင်ရာတာဝန်ရှိသူတွေကစီမံကိန်းနဲ့ပတ်သက်လို့အသေးစိတ်ပြောကြားခြင်းမရှိတဲ့အတွက်စီမံကိန်းကိုအားမရတဲ့အကြောင်းတက်ရောက်ခဲ့ကြတဲ့ကိုယ်စားလှယ်တွေကပြောကြပါတယ်။စီဝေတက်ရောက်ခဲ့တဲ့ဗမာနယ်ငွေကြေးကော်မတီဥက္ကဋ္ဌဒေါက်ခင်ဆန်းလိုင်ကချင်းငွေကိုအကြံပြင်းသဘောတင်ပြတဲ့အတွက်သဘောမတူတဲ့အကြောင်းအခုလို့ပြောပါတယ်
။အခုကမှတို့ဘက်ကတင်ပြတာကြောင့်ဟိုပြောမယ်ဆိုရင်တော့ဟိုစည်ရင်းတစ်ခုကိုခက်ချမ်းချမ်းလေးတင်ပြနေတဲ့ပုံစံမျိုးလေးပဲလေ။အကျန်းတယ်လောက်ပဲရှိရေကျွန်တော်တို့တကယ်လိုချင်တာကျွန်တော်တို့သိချင်တာဘယ်လိုဆောင်ရွက်ထားတယ်လဲဒါရီရဲ့ပုံမှာတေးစိတ်စီရင်ဆောင်ရွက်တော်မူတယ်ကျွန်တော်တို့လိုချင်တဲ့အခုချိန်ထိဒီတေးစိတ်စီရင်ဆောင်ရွက်တော်မူတာတို့မှလည်းရှိပုံမပေါ်ဘူး။အဲ့တော့တို့ပြောနေတာတွေကလည်းတေးစိတ်ရဲ့အပေါ်မှာပြောနေတာမဟုတ်ဘဲနဲ့ဆောင်ရွက်မဲ့လုပ်ငန်းရှင်မျိုးပဲ process ကိုပဲပြောနေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒါရီရဲ့ပုံမှာတော့လေဟိုတိတ်ပြီးတော့ချင်းဝင်ကိုတုံးမဲ့နေရမှာကျွန်တော်တိတ်ပြီးသဘောမတူဘူး။
ချင်းငွေနဲ့အကောင့်ထဲပေါ်မဲ့စီမံကိန်းတွေတဲ့ကငမိုးရိပ်ပစွန်တော်ချောင်းဖွံ့ဖြိုးတိုးတက်ရေးအတွက်ယူရို2တန်းသာအသုံးပြုဖို့ရထားတဲ့အတွက်ထိရောက်တဲ့သုံးစွဲမှုမဖြစ်နိုင်ဘူးလို့လည်းပြောပါတယ်။ဒါပြင်အဲ့ဒီချင်းငွေရဲ့ခေါင်းစဉ်မှာမြို့ပြရှီယောင်ပစ္စည်းထိန်းသိမ်းရေးအတွက်ဆိုပြီးဖော်ပြထားတဲ့အတွက်မေးမြန်းခဲ့တယ်လို့သိရပါတယ်။ပစွန်တော်ချောင်းနဲ့ပစွန်တော်ဈေးကိုရှီယောင်အဖြစ်သတ်မှတ်တာကိုတာဝန်ရှိသူတွေကပြောတဲ့အကြောင်းချင်းငွေရယူမဲ့ကိစ္စကိုကန့်ကွက်ခဲ့တဲ့ဒဂုံမြို့သိမ်းမြောက်ပိုင်းမဲဆန္ဒနဲ့အနန္ဒီပါတီကိုယ်စားလှယ်ဒေါက်တာခင်မောင်မောင်ကအခုလိုပြောပါတယ်
။သူက heritage oven ဆိုတဲ့ကလေးသုံးတာလေအဲဒီချင်းငွေခေါင်းစဉ်မှာအဲ့တော့ဒီကလည်းမိတယ် heritage ကိုဘာလို့ဆိုလိုတာလဲဘယ်အဆောက်အဦတွေလဲဆိုတော့ဘယ်အဆောက်အဦမှမပါပဲဘဇွန်တော်ချောင်းကို heritage လို့ပြောတယ်နော်အဲ့တော့ဘဇွန်တော်ချောင်း heritage ပြောတယ်ဘဇွန်တော်ဈေးကို heritage လို့ပြောတယ်ဘဇွန်တော်ဈေးက1958ခုနှစ်ကစပြီးဖွင့်လှစ်ဆောင်ရွက်တယ်လို့မြို့တော်ဝယ်ကိုယ်တိုင်ပြောသွားတာအလား1958ခုကငွေလာအငယ်ငွေဗတ္တိယအဲ့တော့အငယ်ဟာရီတိတ်ထဲမှာပါနေပြီပေါ့အဲ့လိုမျိုးပြောလိုက်တယ
်ဒါပြင်ပဇွန်တော်ချောင်းဟာပင်လယ်ဝမှာရှိလို့တောင်တူးနဲ့ထူးမှမဟုတ်တဲ့အကြောင်းနဲ့ဈေးတွေပန်းညံတွေကိုပြည်ရင်းငွေနဲ့သာလောက်ဆောင်တင်တယ်လို့အကြံပြုခဲ့တယ်လို့ပြောပါရယ်စီဝေးတက်ရောက်လာတဲ့ရန်ကုန်မြို့တော်ဝင်ဒေါက်တာမောင်မောင်ဆိုးကတော့ဘာကြောင့်ချင်းငွေရယူတယ်ဆိုတာကိုအခုလို့ပြောပါရယ
်ယူရိုနဲ့ကျွန်တော်တို့နဲ့ဟာအော်ရင်ဖြစ်တဲ့အချိန်မှာနော်ဒါနိုင်ငံရေး policy ဘိုင်းရလို့ဒီချိန်မှာသူတို့ကပေးတယ်ဆိုတာဒါကို့ဒါ potential ရှိလို့ပေးတယ်ဆိုတာအဲ့ဒီဘိုင်းလေးကြောင့်လည်းယူတာကျန်တာဟိုတည်းမဖြစ်ဘူးဒါပြောတာစောစောပြောတာရင်းပြောတာဒီအကုန်လုံးကလက်ခံတယ်တို့တော့ပြည်တွင်းကလုံးလုံးမရဘူးလားဆိုတော့ပြည်တွင်းကမရလဲလုံးမှာပဲတို့တော့လည်းသူတို့ကဒီလိုကန်းလန်းလာဒီလိုလှုပ်ချင်တယ်လို့ကျွန်တော်တို့ကလှုပ်ချင်တယ်လို့တောင်းတာမဟုတ်တောင်းလည်းပေးချင်မှပေးရလေ
အဲ့ဒီစီမံကိန်းတွေကိုရန်ကုန်မြို့တော်စီမံသားရေးကော်မတီကဆောင်ရွက်မှဖြစ်ပြီးစီမံကိန်းပြည့်မြောက်နိုင်စွာလေးလာဆန်းစစ်မှုကို2018ခုနှစ်ဇန်နဝါရီလကစတင်ခဲ့ပြီး2018ခုနှစ်ဖေဖော်ဝါရီလမှာအပြည့်တက်ခဲ့တယ်လို့သိရပါဗျ။စီမံကိန်းကာလကတော့2019ခုနှစ်ကနေ2023ခုနှစ်အထိ9နှစ်ဖြစ်ပြီးချင်းငွေကတော့ဆိုင်းငံ့ကာလ9နှစ်ပြန်ဆက်ကာလ18နှစ်စုစုပေါင်း25နှစ်နဲ့အတူတူ3.4%ခန့်ဖြစ်တယ်လို့သိရပါဗျ။ဒီကနေ့ဆွေးနွေးချက်တွေပေါ်မူတည်ပြီးဒီဇင်ဘာလ6ရက်မှာပြည်သူ့ငွေစင်ပူပေါင်းကော်မတီကရန်ကုန်တိုင်းအစိုးရအနေနဲ့ချင်းငွေယူသင့်မယူသင့်ကိုပြည်ထောင်စုလွှတ်တော်ကိုအစီရင်ခံစာတင်သွင်းမှဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာပေါ်မူတည်ပြီးလွှတ်တော်တွင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်ခင်ဗျာ။